ဆရာကြီးဒီလပေါ့နော်၁၆ရက်နေ့ကနေဒီနေ့အထိပေါ့၅ရက်တာနေပြီးတော့မှရှင်းနေတွေတွေ့ဆုံပြီးတော့လွတ်လပ်တော်ရှင်းနေများအသင်ဖွဲ့စည်းဖို့ဆွေးနွေးခဲ့တာလေဆရာဘလို့များဆုံးဖြတ်ချက်တွေများကြပါတယ်လဲရှင
်အဲ့မှာ CET ဖွဲ့တယ်ပေါ့နော်လုံမှုဆောင်30နဲ့ဖွဲ့တယ်အဓိက14ဦးနဲ့အဖွဲ့ဝင်16ဦးပေါင်း30ပေါ့နော်အဲ့ဒါဖွဲ့နိုင်ခဲ့တယ်လွတ်လပ်တော်ရှင်းနေများမြန်မာနိုင်ငံအသင်ရဲ့ဖွဲ့စည်းပုံအူကျမ်းကိုတော်တော်တင်ပြမယ်အခုလာမယ့်လွတ်တော်ဖေဖော်ဝါရီလတည်းပေါ့နော်လွတ်တော်ကနေပြီးတော့အတည်ပြုချက်ရယူပြီးတော့မှဘူဝါဒအတိုင်းတွေကိုဆက်တဲ့အကောင့်တွေပေါ်ဖို့ပေါ့နော်ဆောင်ရွက်မယ်ပေါ့နောက်တစ်ချက်ကတော့မှတ်ပုံတင်ဖို့ပေါ့နော်ဒီအတင်းကြီးကိုတင်ဖွဲ့စီမင်းဦးရင်းနဲ့အညီပြည်ထောင်ဝန်ကြီးဌာနမှာနေပြီးတော့မှာပဲပေါ့နော်မှတ်ပုံတင်ဖို့လည်းအခုအများဆုံးစက်တိုက်အစီအစဉ်အဲ့မှာပါတယ်ပေါ့လေ
ဒီလွတ်လပ်တော်ရှင်းနေများအတင်ဖွဲ့စည်းဖို့ပေါ့နော်ဆရာတို့ရှင်းနေတွေအနေနဲ့ဘာကြောင့်များဆန္ဒရှိတာလဲဒီအတင်းရပေါ့နော်ဘလို့လုပ်ငန်းဆောင်တာတွေကိုလှုပ်ဆောင်권ရှိမှာမျိုးလဲရှင်
ဒီကတော့တော်တော်နိုင်ငံတော်အစိုးရအဖွဲ့အစည်းတွေပေါ့တရားရုံးချုပ်ရှင်းနေချုပ်ရုံးနေရနေပြီးတော့ကြီးကြပ်ကုတ်ကဲခြင်းဖြစ်စီပါဝင်ပူးပေါင်းခြင်းဖြစ်စီတောင်းဝင်လမ်းညွှန်ခြင်းဖြစ်စီဆုံးဖြတ်ခြင်းတွေမဟုတ်ဘဲနဲ့မပါဘဲနဲ့ရှင်းနေရှင်းရတည်းရဲ့တိုင်းပြည်ပြည်ယူကိစ္စတွေမှာအထူးသဖြင့်တရားစီရင်မှန်တိုင်းခိုင်မာဖို့နဲ့တရားစီရင်မှန်တိုင်းရဲ့ဂုဏ်သိက္ခာတက်လာဖို့နောက်မျက်နှာမှုတွေအတွက်ကိုကာဝယ်ပေးရည်တည်နိုင်ဖို့ရှင်းနေတွေရဲ့ပညာရေးတွေကျင့်ဦးကျင့်စဉ်တွေဒီအရေးချင်းတွေပြန်လည်လေးစားမှုတွေအဲ့ဒီပိုင်းရင်လည်းညှင့်တင်ဖို့ဆိုတဲ့ရည်ရွယ်ချက်အထူးသဖြင့်တော့ဒီ250ကျော်ပျက်စီးခဲ့တဲ့လူလူကအယုံကြည်မရှိတဲ့နိုင်ငံကအယုံကြည်မရှိတဲ့တရားကြီးမှန်တယ်ကိုပေါင်းစုံဖြစ်အောင်ကျင့်ဝိသိကမြင်မာတဲ့ဟလာတရားစီရင်စင်းတွေပေါ်ပေါ်ရေးအတွက်ကိုဒီရှင်းနေရှိရနေဝိုင်းဝန်းကူညီမယ်ပါဝင်ဖြစ်တဲ့ကဏ္ဍပါဝင်မယ်တပည့်တွေတက်မှာပဲတော်တော်300အရကလီမိုစီအစိုးရအဖွဲ့ဌာနဆိုင်ရာကြီးမှာကြည့်ရင်းနေတဲ့အချက်တွေကိုလည်းထောက်ပြမယ်ပြုပြင်ပြောင်းလဲရေးအတွက်ကိုအကြံဉာဏ်ပေးမယ်လူမှုအဖွဲ့အစည်းအတွက်ကိုရည်တည်နိုင်ဖို့ဆိုတဲ့ရည်ချက်အဓိကအခြေခံပါတယ်ခင်ဗျာ
ဆရာဒီအသိရှိခြင်းမရှိခြင်းရပါတော့ဒီတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ဘလောက်အတိုင်းအတာအထိပေါ့နော်တက်ရောက်မှုရှိနိုင်တယ်လို့များပြောလို့ရမလဲရှင
်ပြဿနာအလုံးအားလေးပဲလွတ်လပ်မှုမရှိရနဲ့ဒီမိုစီကျင်းဝကျင့်စဉ်နေနဲ့ညှို့တဲ့တာဝန်ယူတာဝန်ခံမှုရှိတဲ့ရှင်းနေရှိရသမုံဥရိယအဖွဲ့အစည်းတွေမရှိခဲ့တဲ့အတွက်ကြောင့်တရားဥပဒေမစိုးမိုးတာကိုထောက်ပြဖို့အခွင့်အရေးမရှိခဲ့ဘူးအခုဒီအဖွဲ့ဒါလင်းဖွဲ့စည်းတက်တည်နိုင်မယ်ဆိုရင်တော့ခုနတရားဥပဒေစိုးမိုးရေးအတွက်ကိုအများကြီးပြင်ပြောင်းလဲရည်လုပ်နိုင်မယ်တရားဥပဒေစိုးမိုးမှုခန့်ကန်တာကိုပူပေါင်းပါဝင်ဆောင်ရွက်နိုင်မယ်။နောက်ရှင်းနေကြရုံးနေနဲ့ကျားတို့အသင်းကြီးကပူပေါင်းမှုရဲ့ခါကျတော့တရားဥပဒေစိုးမိုးရေးအတွက်ကိုအများကြီးကိုအကောင့်တွေပေါ်နိုင်မယ်။လူစုအတွက်ရည်တည်နိုင်မယ်လို့အဲ့လိုယုံကြည်ပါတယ
်။ဆက်ဒီအသင်းဖွဲ့မျိုးอ่ะရောပေါ့နော်။ကျမတို့အိန္ဒိယနိုင်ငံတွေဆိုရင်ရောဘယ်နိုင်ငံတွေမှာရောဒီလိုဟာမျိုးရှိလဲ
။လေးမှာလည်းရှိရယ်။စင်ကာပူထိုင်းလည်းရှိကြပါပဲဒီလိုဆရာကြီးကလေ။နောက်ဥရောပနိုင်ငံတွေကတော့အများဆုံးပေါ့နော်။အဲ့တော့ဒီမှာတော့တာဝန်ခံပြီးတော့ဒါကိုကူညီပေးတာကတော့အမေရိကန်ပါမယ်။ British Council ပါမယ်။နောက်အမေရိကန်ရဲ့ USAID အဖွဲ့ရနေအကူအညီပေးတယ်ပေါ့နော်ဒီအပြင်ဖြစ်မြောက်ရေးအတွက်ကိုပညာရှင်ပိုင်းရနေပြီးတော့ပါဝင်ပြီးတော့အကူအညီပေးတယ်လုပ်ငန်းအကောင့်တွေပေါ်ရေးအတွက်ကိုလည်းပဲကျန်တဲ့အကူအညီပံ့ပိုးမှုတွေလည်းပဲသူတို့အခွင့်အရေးပြီးတော့လုပ်ပေးပါတယ်ခင်ဗျာ
ဆရာတို့ပေါ့နော်ဒီပြည်ထရေးကိုမှတ်ပုံတင်ခွင့်ကြတော့ဘယ်တော့လောက်များတင်ဖို့ရှိမလဲရှင
်ရပိုင်းအတွင်းမှာပဲအခုဟိုအုတ်ကအတွင်းမှုအဖွဲ့တက်ဆိုင်ရာစီမစီကန်နဲ့ညီညွတ်အောင်လို့ဒါတွေကိုရေးဆွဲမယ်ဦးရီစင်းနဲ့ပါဝင်မဲ့ EC ရဲ့ biography တွေနဲ့ပေါ့နော်ဟိုကိုရေးအချင်းတွေနဲ့အကုန်လုံးအသေးစိတ်အချက်အလက်တွေပြီးလို့ရှင်တော့ဒီရပိုင်းအတွင်းမှာပဲတင်ဖို့အတွက်ကိုတော့စီစဉ်ထားပါတယ်ရပောင်း90အတွင်းကိုဒါနဲ့ပတ်သက်ပြီးစစ်စစ်ပြီးတဲ့အခါကျတော့ EU မပြည်ကြီးကိုဆုံးဖြတ်ပေးတာပေါ့အဲ့ဒါတော့ပြည်ထရေးဝန်ကြီးဌာနပြည်အုပ်ချုပ်ရေးဌာနပေါ့လीနော်အဲ့တော့အမြန်ဆုံးတင်ပြီးတော့အမြန်ဆုံးအကောင့်တွေပေါ်နိုင်ရေးကိုလွတ်တော်တက်ဆိုင်ရာပြည်ထရေးဝန်ကြီးဌာနတွေပါညှိနှိုင်းပြီးတဲ့အခါကျတော့တင်ဖွဲ့ဥပဒေနဲ့အညီရပ်တည်ပြီးတော့အကောင့်တွေပေါ်နိုင်ရေးအတွက်ဒီဘက်ဆောင်ရွက်ဖို့စီစဉ်ထားတယ
်ဟုတ်ကဲ့ရှင်ဒီအသင်းမှာပေါ့နော်ဘသူတွေကထိုက်ပိုင်းကောင်းဆောင်တွေဖြစ်တာဝန်ယူဆောင်ရွက်သွားဖို့များရှိမလဲရှင်
ဥက္ကဋ္ဌကတော့ကျွန်တော်တို့ဦးစိန်ဝင်းချမ်းချမ်းပြည်ပေါ့ခင်ဗျာဥက္ကဋ္ဌ1ကတော့တော်ဝင်းဥက္ကမောင်တန်းမန္တလေးပေါ့ဒုဥက္ကဋ္ဌ2ကတော့ဦးမီလာရန်ကုန်ပေါ့နောက်အထွေထွေအတွင်းမှုကတော့ဦးသိန်းတန်းဦးမန္တလေးပေါ့အဲနောက်ကျွန်တော်တို့အဲ့လိုတွဲပဲအထွေထွေအတွင်းမှုတို့ဗန္နယမှုအဲ့ဒါမျိုးလည်း၄ရောက်လောက်ပါတယ်ဗန္နယမှုကတော့အေးအေးနောက်တွဲပဲဗန္နယမှုကတော့အေးမြိုင်ပေါ့နောက်တင်းစစ်ကဦးညွန့်ဝေမန္တလေးပေါ့ပြန်ကြိုက်ရတော့ဆရာဦးကိုညီရန်ကုန်ကနေပြီးတော့အဲ့လိုဆောင်ရွက်ပြတ်တည်ပြီးတော့အကောင့်တွေပေါ်ဖို့အတွက်ကိုအခုတော့ရွေးချယ်ထားပါတယ်ဦးစလေ120ရနေပြီးတော့အိုက်တီအန်နေပြီးတော့မဲဆင်းနေနေပဲဒီဥက္ကဋ္ဌအတွင်းမှုရစားကျွန်တော်ဥပဒေနဲ့အညီလှုပ်ထုတ်လို့ညီရွေးရွေးချယ်ပြီးတော့ကျွန်တော်တို့စီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
ဆရာအခုလိုဖြေကြားပေးရတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာ